မယ်ယံမီတော်စုရဲ့တရားဥပဒေစိုးမိုးရေးအဖွဲ့တွေအတွင်းမှာပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုတွေကိုရှင်းလင်းဖယ်ရှားဖို့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရရူဘတ်ကိုဗယ်ကတောက်ကြနေကတိုက်တွန်းလိုက်ပါတယ
် The case of the shooting of Jacob Blake which is a, I think a painful reminder
Jacob Blake ကိုပြစ်ခတ်မှုဟာ African American တွေ American နိုင်ငံမှာဥပဒေစိုးမိုးရေးအာဏာပိုင်တွေနဲ့ရင်ဆိုင်ဖြေရှင်းရတဲ့အခါမှာဘလောက်ထိခွဲခြားဆက်ဆံခံရပြီးအန္တရာယ်များနေသလဲဆိုတာကိုသတိပေးလိုက်တာဖြစ်ပါတယ်ဒီလိုခြေကွဲစရာဖြစ်ရကပုံစံတကျရှိနေတဲ့လူမျိုးရေးခွဲခြားမှုနဲ့ရဲတပ်ဖွဲ့ရဲ့လုပ်ငန်းစဉ်တွေကြားမှာရှိနေတဲ့ဆက်ဆက်မှုတွေကိုအများဆုံးဖယ်ရှားပစ်ဖို့လိုတယ်ဆိုတာကိုထက်လောင်းအတည်ပြုလိုက်တာဖြစ်တယ်လို့ Robert Coble ကပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ August 23ရက်နေ့ကအသက်26နှစ်အရွယ် Jacob Blake ဟာသူ့ရဲ့ကားပေါ်ကိုတက်ဖို့လှုပ်စင်မှာရဲကနောက်ကနေလိုက်လာပြီးတော့တနက်နဲ့အနီးကပ်ခုနှစ်ချက်ပစ်ခတ်ပြီးတဲ့နောက်သူကအဲ့လိုပြောကြားလိုက်တာပါရဲတပ်ဖွဲ့ကအဲ့လိုပြစ်ခတ်မှုကြောင့်နိုင်ငံတော်မှာဆန္ဒပြပွဲတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ဗီဒီယိုတွေမှာတွေ့ရှိတာအရတော့ရဲတပ်ဖွဲ့ဟာ Blake ကိုအင်အားသုံးနေနေခဲ့ပြီးအဲ့လိုအင်အားသုံးတဲ့နေရာမှာလည်းအင်အားအလွန်ကျွံသုံးခဲ့ပုံရပြီးတော့တည်စီနိုင်တဲ့လက်နက်ကိုင်ဆောင်အသုံးပြုတဲ့နေရာမှာနိုင်ငံတကာကသတ်မှတ်ထားတဲ့စံနှုန်းတွေအတိုင်းလိုင်းနာခြင်းမရှိတဲ့ပုံတွေ့ရတယ်လို့လည်းပြောပါတယ်။ဒါပြင် Blake ကိုအင်အားသုံးနေနေခဲ့တာဟာလူမျိုးရေးခွဲခြားတဲ့သဘောတရားမျိုးရှိတာအများကြီးဖြစ်နိုင်တယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။